ဒီတကန်လင်းနဲ့ကင်တက်ဖွဲ့တွေကတစ်လေးလုံးစစ်စင်ရေးကြီးညာလိုက်ပြီးနိုမာ7ရက်ကနေစလိုက်တဲ့တိုက်ပွဲတွေဟာအခုချိန်ထိနေစဉ်ရက်ဆက်ပြင်းထန်ဖြစ်ပွားနေပြီးတော့စစ်ကောင်စီဘက်ကလေကြောင်းနဲ့ပါတိုက်ခိုက်တာတွေရှိတယ်လို့ဒေသခံတူကပြောပါတယ
်စစ်ခတ်မှုတွေကတော့ဒီမနေ့အစောပိုင်းရနောက်ညချိန်ဆိုတော့လေရင်နဲ့လာကြဲရမျိုးရှိပေါ့နော်တင်ရတော့ကျွန်တော်တို့ဖြတ်ပြီးတော့ဒီလေကော်မျိုးဖဲကိုတတော်ကြဲရမျိုးရှိကြဟုတ်နားလည်းယူတော့လို့တော့မရှိဘူးနူးနဲ့ဖက်ကြတော့လေသူတို့ကအပြန်အလှန်တိုက်စစ်ဆင်ကြတော့ပေါ့နော်ဒီကလေးတွေဖက်ကလည်းဟိုသူစစ်စင်တယ်ဟိုဖက်ကလည်းတင်ပြီးတော့မျိုးပေါ့နော်အပြန်အလှန်ချစ်ကြတာမျိုးတော့နေ့ရက်တိုင်းပါပဲဟိုပြင်းထန်တာနဲ့ပုံမှန်အဲ့နှစ်ခုပဲရှိကြကြဟိုမပြင်းတဲ့ရက်နားလည်းရက်ဆိုတော့မရှိဘူးကြဟုတ
်ကီနီတက်မတော် KA ကီနီအမျိုးသားများတက် KNDF ကီနီပြည်သူ့လူမျိုးရေးတက် KPLA ဒီမိုဆိုးမျိုးနယ်ပြည်သူ့ကာကွယ်တပ်ဖွဲ့အလဲပိုင်းတိုင်းရှမ်းတောင်စစ်ဒေသခွဲနဲ့ကယားကီနီစစ်ဒေသခွဲ PDF တက်ရင်စတဲ့တော်လိုင်းအင်အားစုတွေကတလေးလုံးစစ်စင်ရေးဖြစ်ပြီးခဲ့တဲ့လကအကျညာခဲ့တာပါလက်နက်ကင်အင်အားစုတွေရဲ့စစ်စင်ရေးအတွင်းနေမျိုးတချို့ကိုထိန်းချုပ်နိုင်တာတွေရှိတယ်လို့ဒေသခံတူကပြောပါတယ
်လေကော်မျိုးတော့အတိအကျပြောလို့မရပြီမဲ့ဒီကျွန်တော်တို့ဖက်တော့သူတို့ဟိုထိန်းချုပ်နိုင်ရင်ပေါ့နော်ဒါတော့အတိအကျပြောလို့ရရေပေါ့ကျွန်တော်တို့ကုန်းတာကျွန်တော်တို့ကုန်းတဲ့အရင်လည်းမူရောဘူးလीနော်အမှဒီကုန်းတာစောင်းကန်းမူပြေဝရီကောကုတ်ကြောစုံတော့ဒီကဖေးတက်ကထိန်းချုပ်ထားပြီပြဟုတ
်နေမျိုးလုံးကြီးခြေနေကြောင့်တိုက်ပွဲတွေဖြစ်နေတဲ့မြေပြင်အခြေအနေအသေးစိတ်မသိရတယ်လို့တီးကြအတီးပြုလို့မရပါဘူးစစ်ကောင်စီဘက်ကတော့ကီနီဒေသမှာတိုက်ပွဲတွေဖြစ်ပွားနေကြောင်းသတင်းထုတ်ပြန်ထားပေမဲ့အသေးစိတ်ကိုတော့ပြောဆိုရမရှိပါဘူးတိုက်ပွဲတွေပြင်းထန်တာနဲ့အမျှဒေသခံတွေလုံခြုံရေးအတွက်စိုးရိမ်မှုတွေလည်းရှိပါတယ
်။အခုကြောက်ရတာပေါ့နော်။ဟိုဒီစက်ခါတွေမရှိတော့ဘူးမဲ့ကလေးတွေရှိနေတော့ဟိုရုတ်တရက်လီရင်နဲ့လာကျဲမှာတို့လက်နဲ့ကြီးရုတ်တရက်ရွာပေါ်ကြာမှာဆိုအဲ့ဒါတော့စိုးရိမ်နေရတာပေါ့နော်။ဆိုတော့ကျွန်တော်တို့လည်းဒီပုံခုချင်းလို့ပါလို့တော့တူထားရတဲ့အခြေအနေမျိုးရှိတယ်
။လိုက်ကော်မျိုးအပါဝင်စီပြင်းထန်နေတဲ့ဒေသတွေမှာရက်စစ်မီနဲ့တယ်လီဖုန်းလိုင်းတွေပြတ်တောက်နေတာသတင်းတစ်ပတ်ကျော်ပြီလို့ဒေသခံတွေကပြောပါတယ်။ကုန်စီစီးဆင်းမှုပြတ်တောက်နေတာကြောင့်အခက်အခဲတွေလည်းကြုံနေရပါတယ်။ကယားပြည်နယ်အပါဝင်တိုင်းသားဒေသတွေမှာတိုက်ပွဲတွေကြောင့်နောက်ထပ်နေဆွန့်ခွာသူ3,300ခွဲနီးပါးရှိတဲ့အကြောင်းလဲကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုရုံးကပြီးခဲ့တဲ့လနှောင်းပိုင်းကသတင်းထုတ်ပြန်ထားပါတယ်တိုက်ပွဲတွေကြောင့်လွိုက်ကော်နဲ့လာရှုလီစိတ်တွေကိုပိတ်ထားရပြီးတည်ယူပို့ဆောင်ရေးအခက်အခဲတွေရှိနေကြောင်းလဲပြောဆိုထားပါတယ်ရှင်